မြန်မာစစ်တပ်ဟာတပ်ဖြတ်မှုမတရားမှုမတရားသဖြင့်ဖမ်းဆီးမှုနှိပ်စက်ညှဉ်းပန်းမှုဆင်အာနာသိမ်းမှုစန့်ကျင်ဆင်အာနာသိမ်းစန့်ကျင်သူတွေကိုအစာဖြောင်းမှုတွေအပါအဝင်အကြမ်းဖက်မှုတွေဆက်လုပ်နေပြီးလူ့အခွင့်အရေးဆိုင်ရာပြဿနာတွေကိုအစင်မပြတ်ဖန်တီးနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာရုံးကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတရားမဲ့ဖမ်းဆီးတပ်ဖြတ်မှုအားလုံးကိုအစိုးရခံစားနေမှာဖော်ပြခဲ့ပါတယ်။အပြည့်အစုံကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးပါမယ်။
ဆင်အာနာသိမ်းပြီးနှစ်နှစ်ကြာလချိန်မှာစစ်ဗိုလ်ချုပ်ကြီးများဟာအတိုက်ခံတွေကိုချေမှုန့်ရေးအတွက်မြေလံစနစ်မူဝါဒကိုကျင့်သုံးနေကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာရုံးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီကတောက်ချနေမှာပြောပါတယ
် Tragically regional and global efforts
ငင်းချင်းရင်းနဲ့ထင်းထင်းသိမ်းသိမ်းရှိစေဖို့အတွက်ဒေတာရင်းနဲ့ကဘာတလွှားကကြိုးပမ်းမှုအများစုကိုဟိတ်တူအရှုခံထားရတာဟာဝန်းနေပွဲဖြစ်ပါတယ်ပြစ်ဒဏ်ကနေအလုံးစုံဆက်လက်ကင်းလွတ်နေတဲ့အတွက်လေရဲဆဲရဲဖြစ်နေတဲ့စစ်တပ်ဟာနိုင်ငံတကာလိုက်နာရမယ်တာဝန်ဝတ္တရားတွေနဲ့မူတွေကိုအရေးမထားဘူးဆိုတော့ကိုတလျှောက်လုံးပြသနေပါတယ်အခြေအနေပိုးပြီးဆိုးလာနေတဲ့ဒီအဖြစ်ဆိုးကြီးကိုအဆုံးသတ်ဖို့အတွက်အရေးတကြီးလက်တွေဆောင်ရွက်ချက်လိုအပ်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးရုံးကမတ်လ3ရက်နေ့တောက်ချန်နေထုတ်ပြန်တဲ့မြန်မာဆိုင်ရာအစီရင်ခံစာထဲမှာစစ်တပ်ဟာအကြမ်းဖက်မှုတွေဇက်တိုက်လုပ်ပြီးလူ့ခွင့်ရေးဆိုင်ရာပြဿနာကြီးကိုအဆက်မပြတ်ဖန်တီးနေတယ်လို့ဖော်ပြပါတယ်။ကုလသမဂ္ဂလွန်ကျွေးကောင်စီနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံတို့ရဲ့တောင်းဆိုချက်တွေနဲ့လာတူပဲကုလသမဂ္ဂလူ့ခွင့်ရေးရုံးကလည်းအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးမတရားဖန်ခံထားရသူတွေကိုပြန်လွှတ်ပေးရေးစာနာမှုအကူအညီတွေအဟန့်အတားမရှိပေးအပ်နိုင်ရေးနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးတို့ကိုအစီရင်ခံစာမှာတောင်းဆိုထားပါတယ်။ဆီယနာစာပီသိန်းနဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2023ခုနှစ်ဇန်နဝါရီလ31ရက်နေ့အထိလူ့ခွင့်ရေးချိုးဖောက်မှုတွေကိုပြုစုထားတဲ့အစီရင်ခံစာထဲမှာတော့အထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းတို့မှာအကြမ်းဖက်မှုတွေတိတိတသားများလာတာကိုဖော်ပြထားပါတယ်။ဆီယနာသိမ်းမှုနောက်ပိုင်းစစ်တပ်နဲ့မိတ်ဖက်တွေကြောင့်အနည်းဆုံးလူပေါင်း2940သေဆုံးရပြီးဖမ်းခံရသူက18,592ဦးအတည်ပြုနိုင်ကြောင်းယုံကြည်ရတဲ့သတင်းရှိမြစ်တွေကိုကိုကဖော်ပြထားပါတယ်။နိုင်ငံတော်မြို့နယ်ပေါင်း330တဲက80ရာခိုင်နှုန်းနီးပါးမှာလက်နက်ကင်ပြိပခါတန်းတင့်နေကြောင်းလည်းဖော်ပြပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့ခွင့်ရေးရုံးအကြီးအကဲ James Ruhever ကတော့စစ်တပ်ဟာတရားဥပဒေကိုလက်နက်တပွဲအသုံးချတယ်လို့ပြောဆိုလိုက်ပါတယ်
။ So they've weaponized the legal system.
တရားရေးစနစ်ကိုလက်နက်တပွဲအသုံးပြုနေပါတယ်။နိုင်ငံရဲ့အတိုက်အခံတွေကိုထိန်းသိမ်းဖို့အတွက်ရောသူတို့ကိုစန့်ကျင်ပြောဆိုသူတွေကိုနှိပ်စက်ဖို့အတွက်ကိုရောသူတို့ဟာအကျဉ်းတောင်စနစ်ကိုအသုံးချနေပါတယ်
။လက်နက်ကိုင်အဖွဲ့တွေစစ်တပ်ကိုလက်နက်ကိုင်စန့်ကျင်သူတွေကိုစာနယ်ရိတ်ခါဗန္နာရေးထောက်လှမ်းရေးနဲ့လူသစ်စုဆောင်းနာတွေဖျက်တောက်နိုင်ဖို့အတွက်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုမစင်မချင်လို့အရက်သားတွေကိုနေရရင်ကထွက်ခွာသွားစေဖို့ကြီးရွာတွေကိုမိရှူတာအပါအဝင်ဖြက်လေးပြန်နည်းနဲ့လုပ်နေတာကိုလည်းကုလလူ့ခွင့်ရေးရုံးကပြောပါတယ်စစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုတွေကိုလည်းကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရရာဘီနာရှမ်ဒါစနီကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Among the numerous incidents of air strikes
on the လေချောင်းတိုက်ခိုက်မှုအများအပြားထဲမှာစက်တင်ဘာ16ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်လက်ရက်ကုန်းရွာမှာရဟယံ၄ဆင်းနဲ့စာတင်ကျောင်းတစ်ခုကိုပစ်ခတ်ခဲ့တာမှာအနည်းဆုံးကလေးငယ်6ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ
်စစ်တပ်နဲ့ဆက်နွယ်တဲ့ပြည်သူစစ်တွေဟာအကြမ်းဖက်မှုအများစုအတွက်တာဝန်ရှိတယ်ဆိုတာကိုယုံကြည်ပွဲအချက်လက်တွေရှိကြောင်းနဲ့ဒီထဲကတချို့ကိစ္စတွေဟာစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရကပြောပါတယ်ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့2023ခုနှစ်မတ်လတုန်းမြန်မာနိုင်ငံတွင်းလူ့ခွင့်ရေးအခြေအနေဆိုင်ရာအချက်အလက်အစီရင်ခံစာရဲ့စာမျက်နှာ၃မှာတော့စစ်တပ်စန့်ကျင်တဲ့လက်နက်ကိုင်အဖွဲ့များရဲ့ရာဇဝတ်မှုများဆိုပြီးလဲဖော်ပြပါတယ်။အထူးသဖြင့်မြို့ပြဒေသတွေမှာစစ်တပ်လူလာတဲ့ပြည်သူစစ်အဖွဲ့ဝင်တွေဒါမှမဟုတ်လဲသတင်းပေးတွေလို့ရှုမြင်ခံရသူတွေကိုစစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကပြစ်မှတ်ထားတပ်ဖြတ်မှုတွေရှိတယ်ဆိုတော့အစီရင်ခံချက်တွေကိုလည်းကုလသမဂ္ဂလူ့ခွင့်ရေးရုံးကလက်ခံရရှိကြောင်းဖော်ပြထားတာပါမြန်မာနိုင်ငံကအခြေအနေတွေဟာပိုပြီးတော့ပြင်းထန်ကြီးထွားလာနေတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးရုံးအကြီးအကဲ James Ruhever ကတောက်ချန်နေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာထောက်ပြပါတယ်
and you have a military making war against
ကျလေးပြမူဝါဒကိုကျင့်သုံးနေပြီးကိုယ့်ပြည်သူတွေအပေါ်မှာစစ်ဆင်နေတဲ့စစ်တပ်တစ်ခုရှိနေတာဟာဆိုရင်လူအခွင့်ရေးအလုံးဆုပ်ယုပ်ဆုံးရှုံးမှုတွေဖြစ်စေတဲ့ပြဿနာကြီးပေါ်ပေါက်စေပါတယ
်စစ်တပ်ရဲ့စီးပွားရေးစီမံခန့်ခွဲမှုလွဲချော်မှုတွေကြောင့်လူထုမှာစီးပွားရေးအကျက်တဲကြုံရပြီးမတ်လ2020ပြည်နှစ်နဲ့နှိုင်းယှဉ်ရင်စီးရဲမွေးတည်မှုကလည်းနှစ်ဆတိုးလာတယ်လို့ကုလသမဂ္ဂကဖော်ပြထားပါတယ်ရှင်